မြန်မာအာဏာသိမ်းအစိုးရဟာဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုအတွင်ကလင်းငယ်40ကျော်သေဆုံးခဲ့ရတာနဲ့လူတွေရာနဲ့ချီပြီးပျောက်ဆုံးနေကြရတာတွေအတွက်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုအသစ်တွေကိုရင်ဆိုင်နေရပါတယ်။ဖေဖော်ဝါရီလ1ရက်အာဏာသိမ်းချိန်ကစလို့2လအတွင်းကလင်းငယ်44ယောက်ပါဝင်စုစုပေါင်းပြည်သူ543ယောက်သေဆုံးခဲ့ပြီးဖြစ်ကြောင်းအကြမ်းဖက်နှိပ်ကွပ်မှုတွေကိုစောင့်ကြည့်နေတဲ့ဒေသရင်းအဖွဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။အကြမ်းမဖက်စန့်ကျင်ကန့်ကွက်မှုတွေကိုနှိမ်နှင်းဖြိုခွဲရမှာမျက်ရည်ရုံဘုံရာဘာဂျီတို့အပြင်ကြီးအစ်စ်တွေနဲ့ပါပြစ်ခတ်ခဲ့ပြီးအနည်းဆုံးလူပေါင်း 2,900 ကိုလည်းဖမ်းဆီးထားပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေဟာမကြခင်သတင်းပတ်တွေထဲပိုပြင်းထန်လာပြီးပြီးခဲ့တဲ့12ရက်အတွင်းလူငယ်တွေသေဆုံးမှုနှုန်းနှစ်ဆမကမြင့်လာခဲ့ကြောင်း Save the Children အဖွဲ့ကပြောပါတယ်။ကလေးတွေကိုထိခိုက်နာကျင်မှုကကာကွယ်ပေးဖို့တောင်းဆိုနေတဲ့ကြားကအခုလိုတေချေတဲ့အထိဖြိုခွဲနေတဲ့ထဲကလေးတွေကိုဆက်ပြီးတော့ပြစ်မှတ်ထားတိုက်ခိုက်နေတာဟာအင်မတန်တုန်လှုပ်စရာကောင်းတယ်လို့ Save the Children အဖွဲ့ကကြေညာချက်မှာဖော်ပြခဲ့ပါတယ်။အာဏာပိုင်တွေဟာဆန္ဒပြပွဲတွေကိုအားပေးတယ်လို့ယူဆတဲ့အိမ်တွေဒါမှမဟုတ်စစ်တပ်ကတိုင်းပြည်ကိုအုပ်ချုပ်မှုရပ်တန့်သွားအောင်အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားနေတဲ့သူတွေကိုညအချိန်မတော်ဝင်ရောက်စီးနှင်ဖမ်းဆီးနေပါတယ်။အဖမ်းခံထားရသူရာပေါင်းများစွာကိုဘယ်မှာရှိတယ်ဆိုတာပြောဖို့အာဏာပိုင်တွေကညှင်းဆိုထားသလိုရှေ့နေတွေနဲ့လည်းတွေ့ခွင့်မပေးဘဲအတိအကျဖုံးကွယ်ဖျောက်ဖျက်နေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောပါတယ်။အခုလိုအဆက်အသွယ်မရတော့ဘဲဖြစ်နေသူတွေကိုချက်ချင်းလွတ်ပေးဖို့အာဏာသိမ်းစစ်အစိုးရခေါင်းဆောင်တွေကဒီအကြမ်းဖက်မှုတွေကိုတာဝန်ယူမှုရှိလာအောင်စီးပွားရေးတန်ခတ်ပိတ်ဆို့ရေးကိုပြဋ္ဌာန်းဆောင်ရွက်ကြဖို့အစိုးရတွေကတောင်းဆိုသင့်ကြောင်းလဲဒီကြေညာချက်မှာဖော်ပြထားပါတယ်ရှင်။